Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်အစုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်နိုဝင်ဘာလ22ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပ
ါမင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးမှာပါဆူရန်စစ်တပ်ကသူတို့ဖြုတ်ချထားတဲ့အရတားအစိုးရအဖွဲ့ကိုဥဆောင်ဖို့အတွက်ဝန်ကြီးချုပ်အန်ဒလန်ဟမ်တော့ကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်တူနီရှားသမ္မတကဒီမိုကရေစီပြုပြင်ပြောင်းလဲလုပ်မှာကိုထောက်ခံကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ပျောက်ဆုံးနေတဲ့နာမည်ကျော်တရုတ်တင်းနစ်အားကစားမယ်ဖန်ရွှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာပြန်ပြီးတွေ့လာပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီးထိုင်
။ကောင်းပါပြီရှင်။မြန်မာဘက်ကတရားမဝင်ဝင်ရောက်မှုများလာပြီးတဲ့နောက်မှာတော့ထိုင်းနယ်စပ်ကိုတင်းကျပ်ဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ
်။စတင်မှာတော့ဆို4000လောက်ရှိတယ်ဗျာ။ပြီးရင်ဒီဟိုကအော်တိုဝါကြတော့2000ဆိုကျော်ကိုတိုးလာ
မကြခင်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့လိန်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကံမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ညင်ညာပေးချပါအောင်ရှင
်ဆူဒန်မှာစစ်တပ်အာဏာသိမ်းမှုကြောင့်တေဆုံးမှုတွေနဲ့အတူသတင်းပတ်အတော်ကြောင်မတိမငြိမ်ဖြစ်နေရကနေတနင်္ဂနွေနေ့မှာတော့ဆူရန်စစ်တပ်ကသူတို့ဖြုတ်ချထားတဲ့အရတအစိုးရအဖွဲ့ကိုဥဆောင်ဖို့အတွက်ဝန်ကြီးချုပ်အဗ်ဒလာဟမ်တော့ကိုပြန်ပြီးခန့်အပ်လိုက်ပါတယ်။အမပါတီဝင်နိုင်ငံရေးပါတီတွေနဲ့စစ်တပ်တို့ကြားရရှိခဲ့တဲ့သဘောတူညီချက်အရအောက်တိုဘာအာနာသိမ်းပြီးကတည်းကစစ်တပ်ကဖမ်းဆီးထားတဲ့အစိုးရအရာရှိတွေနဲ့နိုင်ငံရေးသမားတွေကိုပြန်ပြီးလွှတ်ပေးမယ်လို့စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကပြောကြားခဲ့ကြတာပါ။ဝန်ကြီးချုပ်ဟမ်တော့ကလွတ်လပ်တဲ့အစိုးရဝန်ကြီးများအဖွဲ့ကိုဥဆောင်မှာဖြစ်ကြောင်းနဲ့အခုရရှိခဲ့တဲ့သဘောတူညီချက်ရေးဆွဲရမှာအဓိကကဏ္ဍကနေပါဝင်နေသူတွေကကုလသမဂ္ဂအမေရိကန်နဲ့တခြားဖွဲ့တွေဖြစ်ကြောင်းလည်းပြောပါတယ်။ဆူရမစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်အမေရိကန်နဲ့သူ့မဟာမိတ်တွေအပြင်နိုင်ငံတကာကပါဝေဖန်ခဲ့ကြတာဖြစ်ပြီးကုလသမဂ္ဂကလည်းဆူရမစစ်တပ်ရဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေပေါ်ဖြိုခွဲမှုတွေကိုရှုံချခဲ့တာဖြစ်ပါတယ်။
တူနီရှားနိုင်ငံမှာပြည်သူတွေလိုလားမျှော်လင့်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါက်လာစေရေးအတွက်တူနီရှားသမ္မတကပြုပြင်ပြောင်းလဲရေးလုပ်မဲ့ကိစ္စကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြိုးစိုးထောက်ခံကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။တူနီရှားမှာသမ္မတကိုင်ဆာရက်အာနာရယူခဲ့ပြီးလေးလနီးပါးအကြာမှာပြောဆိုလိုက်တာပါ။ဇူလိုင်လတည်းတူနီရှားပါလီမန်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းခဲ့ပြီးနောက်ပြည်တွင်းပြည်ပကဝေဖန်မှုတွေတိုးလာနေတာကိုကင်တွယ်ဖြေရှင်းဖို့သူ့အနေနဲ့မနေ့ကမနာအလွတ်လုပ်နေတယ်လို့သမ္မတဆိုက်ကပြီးခဲ့တဲ့သတင်းမှတ်မှာပြောခဲ့ပါတယ်။ထောင်ထဲကြီးတဲ့တူနီရှားပြည်သူတွေကတော့ပါလီမန်ကိုပြန်ခေါ်ပေးဖို့ပြီးခဲ့တဲ့အပတ်ထဲသမ္မတကိုဆန္ဒပြတောင်းဆိုခဲ့တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့နိုင်ငံစည်းဝေးရေးကဏ္ဍကိုကြားကံမဲ့အကူအညီတွေပြန်ရဖို့ဆိုက်ရဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းလိုက်နာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။
ဥရောပသမဂ္ဂရဲ့အရှေ့ပိုင်းအစွန်ဖျားဒေသဖြစ်တဲ့ဘယ်လာရုစ်ပိုလန်နယ်စပ်ဒေသကရှုပ်ရွှေ့ပြောင်းဒုက္ခတဲ့အရေးဟာစီးရီးခေတ်ကစပြီးဥရောပဒေသတည်ငြိမ်မှုပြတ်ပြတ်အောင်အကြီးမားဆုံးလှုပ်ဆောင်မှုတစ်ခုဖြစ်နေတယ်လို့ပိုလန်ဝန်ကြီးချုပ်မိုရောဝက်ကီကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပိုလန်နိုင်ငံအနေနဲ့ဘယ်လာရုစ်နဲ့နယ်စပ်ပြဿနာတင်းမာမှုတွေပြင်းထန်လာရုံနဲ့မကဘဲ EU ရဲ့ဒီမိုကရေစီစံနှုန်းတွေကိုပါချိုးဖောက်တယ်ဆိုတဲ့စွပ်စွဲမှုတွေနဲ့ပါရင်ဆိုင်နေရချိန်မှာပဲပိုလန်ဝန်ကြီးချုပ်ကEU ခေါင်းဆောင်တွေနဲ့တွေ့ဆုံမှုပြင်အခုလိုပြင်းပြင်းထန်ထန်ပြောကြားလိုက်တာပါ။ဘယ်လာရုစ်အရှေ့လေပိုင်းဒေသကလူအများစုပါဝင်တဲ့ရွှေ့ပြောင်းဒုက္ခတွေရီကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီကိုအလွဲတကူဝင်ရောက်နိုင်တယ်လို့ဂရီဘေးခေါ်ယူပြီးသူ့နယ်စပ်ကနေပိုလန်တဲကိုသွားမဲ့ဒုက္ခတွေရီပေါ်လာအောင်တမင်ဖန်တီးနေတယ်လို့အနောက်နိုင်ငံတွေကဆွဆွဲနေတာပါ။ဒီဆွဆွဲမှုကိုဘယ်လာရုစ်ကညှင်းဆို့ထားပြီးဒုက္ခတွေရီကိုမခေါ်ဘဲထားတယ်ဆိုပြီးတော့ EU ကိုဝေဖန်နေတာဖြစ်ပါတယ်။ဒုက္ခတွေရီကတော့နယ်စပ်ကျော်ဖြတ်ဖို့ဘယ်လာရုစ်အရာရှိတွေအတင်းတွန့်ပို့တာကိုရောပိုလန်အာဏာပိုင်ရဲ့ဘယ်လာရုစ်နိုင်ငံပိုင်တဲ့ထက်ကိုပြန်ပြီးတွန့်ပို့တာကိုပါခံနေကြတာဖြစ်ပါတယ်။
ကာကွယ်ဆေးနှစ်ကြိမ်အပြည့်အဝထိုးထားပြီးသူတွေအနေနဲ့အားပြည့်ကာကွယ်ဆေးဘူစတာရှော့တွေထိုးကြဖို့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကတန်းနဲ့ချီတဲ့အမေရိကန်တွေကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးအပြည့်အဝထိုးထားပြီးသားသူ196တန်းရှိတဲ့အနေနဲ့35တန်းနီးပါးကအားပြည့်ကာကွယ်ဆေးတွေထိုးထားပြီးပြီလို့အစိုးရကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကပြောပါတယ်။ဒါဟာလူ6ယောက်မှ1ယောက်နှုန်းဘူစတာရှော့ကိုထိုးထားပြီးသားဆိုတဲ့သဘောပါ။တစ်ချိန်တည်းမှာပဲအမေရိကန်တန်း60လောက်ကကာကွယ်ဆေးလုံးဝထိုးမထားကြသေးပါဘူး။ဘူစတာရှော့အားဖြင့်ကာကွယ်ဆေးကိုနောက်ထပ်6လဒါမှမဟုတ်တစ်နှစ်အတွင်းပုံမှန်ထိုးရမယ်မထိုးရဘူးဆိုတာသေချာမသိသေးပေမဲ့ဘူစတာရှော့ထိုးတာကရေရှည်မှာလူတွေကိုပိုပြီးခံနိုင်ရည်ရှိစေတယ်လို့ဒေါက်တာဖောက်ချီကပြောပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383လိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပျောက်ဆုံးနေတဲ့နာမည်ကျော်တင်းနစ်တရုတ်တင်းနစ်အားကစားမဲ့ဖန်ရွှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာတနင်္လာနေ့ကပြန်ပြီးတွေ့လာရတယ်လို့ဒူမဟာအန်ဒီယန်ခင်းခင်းနဲ့ချမ်းချမ်းမမရှိနေတယ်လို့လည်းအိုလံပစ်အဖွဲ့တာဝန်ခံတူကပြောပါတယ်။သူကတရုတ်ဒုဝန်ကြီးချုပ်ဟောင်းဇန်ကောင်းလေးကလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မနေသုံးပြီးလိန်ဆက်ဆိုင်ခဲ့တယ်လို့နိုဘမ်ဘာ2ရက်နေ့မှာဖန်ကဆိုရှယ်မီဒီယာမှာရေးသားခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပြောက်ကွယ်သွားတဲ့အတွက်နိုင်ငံတကာကစိုးရိမ်ပြီးတရုတ်အာဏာပိုင်တွေကသူ့ရဲ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာပါ။အိုလံပစ်မှာ3ချိန်ရှင်ပြန်ခဲ့သူဝင်းဘယ်ဒန်တင်းနစ်ချန်ပီယံဖန်ကိုတင်းငရီနေမှာတော့တင်းနစ်ကွင်းဘေးမှာရပ်ပြီးကလေးငယ်လေးတွေအတွက်အမှတ်တရတင်းနစ်ဘောလုံးကြီးပေါ်မှာလက်မှတ်ရေးထိုးနေတာလက်ဝှယ်ယမ်းပြနေတာကိုတွေ့ခဲ့ရပါတယ်။နောက်ပိုင်းမှာသူမဟာ OIC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်နဲ့နာမိနစ်30ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးသူမအတွက်စိုးရိမ်ပူပန်ပေးသူတွေကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့IOC ဥက္ကဋ္ဌကပြောပါတယ်။ဒီမှာဘေကျင်းကနေမှပဲချမ်းမာစွာရှိနေကြောင်းနဲ့အခုချိန်မှမှာသူမရဲ့ကိုယ်ရေးကိုယ်တော်ကိုလေးစားကြစေချင်တယ်လို့ပြောခဲ့ကြောင်း IOC ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။တောင်ဝမ်းမဲ့နိုင်ငံတချို့ဟာနိုင်ငံတကာဥပဒေတွေကိုအထူးသဖြင့်တော့ UNCLOS ကပင်လယ်ရောင်းသွားလာမှုဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းပါအချက်တွေကိုအားနည်းသွားအောင်တောက်လျှောက်ကြိုးပမ်းနေတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးRanas Singh ကတင်းငွေနေမှာဆွဆွဲပြောကြလိုက်ပါလေ
Nations kya hain main unhein irresponsible nation kehna chahunga jo apne
သူတို့တွေကိုတောင်းဝန်မဲ့နိုင်ငံတွေလို့သာကျွန်တော်အနေနဲ့ခေါ်ချင်ပါတယ်အဲ့ဒီနိုင်ငံတွေဟာဗိုလ်ချုပ်ဆိုးမှုလူစိမ့်နဲ့ကျင်းမြောင်းတဲ့တစ်ဖက်သက်အကျိုးစီးပွားအတွက်နိုင်ငံတကာဥပဒေတွေကိုမှားယွင်းစွာအဓိပ္ပာယ်အသည့်ဖြစ်အောင်ဖွင့်ဆိုနေကြတာပါလို့ဝန်ကြီးစင်ကရေတပ်အခမ်းအနားတစ်ခုမှာပြောကြားသွားတာပါတရုတ်နိုင်ငံကတော့ရေချောင်းသွားလာမှုစီကံသစ်ကိုပြီးခဲ့တဲ့ဩဂုတ်လတည်းထုတ်ပြန်ခဲ့ပြီးစတူယန်မိုင်1.3တန်ပတ်လည်ရှိတဲ့တောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်တယ်လို့ကြေညာခဲ့ပါတယ်တရုတ်ကထုတ်ပြန်တဲ့ရေချောင်းစီမင်းသစ်ထဲမှာတရုတ်ရဲ့အဆိုသူတို့ပိုင်တဲ့အထက်နိုင်ငံသားတင်းမောတွေရဲ့ဝင်ထွက်သွားလာမှုကိုထိန်းချုပ်ရေးတွေလည်းပါဝင်တာဖြစ်ပါတယ်
ပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်ကမ်းခြေစောင်းတိုက်ဓာတ်ဆီးမှုကြောင့်ပြန်လာခဲ့ရတဲ့ဖိလစ်ပိုင်စစ်တပ်ပစ္စည်းအထောက်ပံ့ဖြစ်တင်းပေးတဲ့အဖွဲ့ကိုဒီသတင်းပတ်ထဲမှာတောင်တရုတ်ပင်လယ်ပြင်ထဲကဖိလစ်ပိုင်ထိန်းချုပ်ထားတဲ့ဒုတိယသောမတ်ရှိုးဂျွန်ကိုပြန်သွားဖို့ညွှန်ကြားထားတယ်လို့ဖိလစ်ပိုင်ကာကွယ်ဝန်ကြီးဒယ်ဖန်လိုရန်ဇာနာကပြောပါတယ်ဒီဒီချိန်မှာတော့ဖိလစ်ပိုင်တင်းမော့ကိုတရုတ်ဘက်ကအနှောက်အယှက်ပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်ဒုတိယသောမတ်ရှိုးဂျွန်မှာချထားတဲ့ဖိလစ်ပိုင်စစ်တပ်အတွက်ပစ္စည်းအထောက်ပံ့ဖြစ်တင်းပေးဖို့သွားတဲ့ဖိလစ်ပိုင်တင်းမော့တွေကိုတရုတ်ကမ်းစောင်တင်းမော့တွေကမိသက်ပိုက်တွေနဲ့ပတ်ဖြန်းတာတားဆီးတာတွေလုပ်ခဲ့တဲ့အတွက်ဖိလစ်ပိုင်အစိုးရကကျယ်တဲ့ပြင်းနေမှာပြင်းထန်ဆုံးစကလုံးတွေနဲ့ရှုတ်ချခဲ့တာဖြစ်ပါတယ်တရုတ်ရဲ့ဒီလုပ်ရတွေဟာတရားမျှတမှုမရှိဘဲအန္တရာယ်ရှိတယ်လို့ရန်စတဲ့လုပ်ရဖြစ်ပြီးဖိလစ်ပိုင်တင်းမော့တွေကိုအခုလိုလက်နက်သုံးတိုက်ခိုက်တာဟာကာကွယ်ဆိုင်အပြန်အလှန်ကတိပြုထားတဲ့အမေရိကန်ကိုပါရန်စတယ်လို့ဖြစ်နေတယ်လို့လည်းသတိပေးခဲ့ပါတယ်
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအန္တရာယ်ရှိတဲ့မီးခိုးမြူတွေနေ့စဉ်ရက်ဆက်ဖုံးလွှမ်းနေတာတပတ်ကျော်လာခဲ့ပါပြီ။လေထုတန်းစင်မှုအရေအသွေးတိုင်းတာကြရာတင်းငွေနေမှာလေထုတဲ့အမှုံပါဝင်မှု PM အညွှန်းကိန်းက340ရှိပါတယ်။ကမ္ဘာပေါ်ကလေထုအညဉ်းညမ်းဆုံးမြို့ကြီးတွေထဲမှာနယူးဒေလီပါဝင်ပြီးဆောင်းတွင်းရောက်တိုင်းလေထုအညဉ်းညမ်းမှုအန္တရာယ်နဲ့နှစ်ရှည်ကာလကြုံခဲ့ရတာဖြစ်ပါတယ်။ အထူးသဖြင့်တော့နိုဝင်ဘာလတည်းမှာဒီလေသမားတွေကတောင်ယာတွေကိုမီးရှို့ရတာကနေလေထုညဉ့်ဉန်းမှုပိုဖြစ်နေတာပါ
黑天要等你过多看牛蛋呢姑娘为啥能表表比给他把心苦了等你上班人呢啊把心跟他人过拿心才要把门。မြန်မာဘက်ကနေထိုင်းဘက်ကိုတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလလယ်ပိုင်းမှာ 9,000 ကျော်ထိရောက်ရှိခဲ့ပြီးလူကုန်ကူးမှုတွေလည်းရှိလာတဲ့အတွက်နေဆက်လုံခြုံရေးတင်းကျပ်ဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနဲ့ဇက်တွေကနေနေ့စဉ်ဝင်ရောက်လာတဲ့အထောက်ထားမဲ့တွေနိုဝင်ဘာလလဝက်တွင်9,000 ကျော်ဖမ်းမိခဲ့ပါတယ်ဒီထဲကအများစုကမြန်မာနိုင်ငံသားတွေပါဒီနောက်ထိုင်းမြန်မာနယ်စပ်တွေကနေနောက်ထပ်ဝင်ရောက်လာသူတွေကိုလည်းနေ့စဉ်ဖမ်းမိနေတာကြောင့်လူကုန်ကူးမှုတွေလက်နက်မှုတွေမူရစေဝါမှုတွေနောက်ဆက်တွဲဖြစ်လာနေတဲ့အတွက်လုံခြုံရေးကိုပုံမတင်းကျပ်စွာထိန်းချုပ်ဖို့အတွက်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကဒီရက်ပိုင်းမှာပဲညွှန်ကြားခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီဝင်လာမဲ့ရှိကြောင်းလို့တမတရားမွန်ရှိကြောင်းလို့တမအပြင်တော့ဒီမွေးစေဝါနောက်ပြီးတော့ဒီလက်နဲ့ဖန်တာလေလက်နဲ့မဟုတ်ဘူးဆိုတော့ဒါလည်းပါတယ်ဒါပြောရဲတရားမွန်ခိုးဝင်တဲ့ခံခိုးဝင်တဲ့အချိန်မှာပါခဲ့တဲ့လူတွေရဲ့မှာလူကုန်ကူးခံတဲ့အဖြစ်တွေရောက်လာတယ်ဆိုရင်တို့ခိုင်းမှာလက်ရှိရလူကုန်မှုတရားကဒုတိယအဆောင်ကြီးဖြစ်နေတော့အဲ့အနေထက်ကြမှာထက်ကြပါဖြစ်မခံနိုင်ဘူးလေ
ထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်လို့တရားတူစောင့်ကြည့်အစဉ်ထဲမှာရှိနေတာပါ။နေဆက်ကနေအထောက်ထားမဲ့မြန်မာပြည်အလုံးရင်းနဲ့ဝင်ရောက်လာနေတာပြီးတရားမဝင်လူကုန်ကူးမှုတွေကြောင့်နောက်ထပ်လူကုန်ကူးမှုအစိုးဆုံးနိုင်ငံအဖြစ်စီးရင်ဝင်သွားမှာကိုထိုင်းဆိုရကစိုးရင်ပူပန်မှုတွေရှိနေပါတယ်။နိုဝင်ဘာလ16ရက်နေ့ကလည်းချင်းမိုင်ပြည်နယ်ဖမ်းမြို့နယ်ထဲမှာကားသုံးစီးနဲ့ဝင်လာတဲ့အထောက်ထားမဲ့မြန်မာတွေကိုလည်းဖမ်းမိခဲ့တယ်လို့ကချနာပူရီပြည်နယ်ထဲမှာလည်းယာနဲ့ချီရှိတဲ့အထောက်ထားမဲ့တွေဒီအပိုင်းတွေမှာပဲထပ်ပြီးဖမ်းမိခဲ့ပါတယ်။နိုဝင်ဘာလအတွင်းမှာလည်းအော်တိုဘာလာထက်တရားမဝင်မြန်မာတွေဖမ်းမိတာပုံများလာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။ဒီကာလအတော်တွင်းမှာကဟုတ်တယ်။အရင်ကပြောတဲ့အာနှုံးကတော့ပို့ပြီးတော့များတဲ့သဘောရှိတယ်။သူတို့စက်တင်ဘာတော့ဆို4,000လောက်ရှိတယ်ဗျ။အရင်ဒီဟိုကအော်တိုဘာကျတော့2ဆကျော်ကျော်ကိုတိုးလာတယ်။တိုးလာတဲ့အချိန်မှာဒီအခုကျွန်တော်နိုဝင်ဘာလထဲမှာတော့ဒါအခုတော့လောစင်တော့အဆုံးတော့မတက်သေးဘူး။တိုးတော့နိုဝင်ဘာလထဲမှာကအဲ့ဒီအော်တိုဘာလာတဲ့ကိုပုံများမဲ့သဘောဖြစ်နေတာပေါ့နော်
။ထိုင်းဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံရဲ့အတွင်းပိုင်းနယ်မြေတွေမှာဇက်တိုက်ပိတ်ဆို့တားဆီးဖို့တရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းလူသမားတွေနဲ့တူပါလာတဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့မူရစေဝါနဲ့လူကုန်ကူးမှုတွေကိုလည်းတားဆီးနိုင်ဖို့အတွက်ညွှန်ကြားထားပါတယ်ရှင်
။ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှတင်ပြခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပါမယ်။လူခွင့်ရေးတရားဖြစ်တဲ့လိင်သတ်မှတ်ချက်ကွဲလွဲသူ LGBTQ တွေရဲ့အခွင့်အရေးကြိုးပမ်းနေရဆဲဖြစ်ကြောင်းနတ်ထီအောင်အိမ့်မဲ့ရုပ်ရှင်ကားတို့အဖွဲ့သားတွေကပြောပါတယ်မမြသစင်အောင်ဆက်သွယ်မိ мян တင်ပြထားပါတယ်ရှင
်အဲ့အခုအရင်ဆုံးကျွန်မထုတ်လုပ်သူကိုဝနမျိုးသိန်းကိုအရင်ဆုံးမေးချင်ပါတယ်ဒီ imperfectly complete နတ်တီအောင်အိမ်မဲလို့နာမည်ပေးထားတဲ့ဒီမြန်မာ transgender ပေါ့နော်လင်းအိမ်ကပြောင်းထားတဲ့သူတယောက်ရဲ့အကြောင်းကိုရုပ်ရှင်တူလေးနဲ့ပတ်သက်ပြီးတော့သတင်းဌာနတချို့မှလည်းမေးမြန်းထားတယ်ကိုကျမတို့အများကြီးတွေ့ပါတယ်။နောက်မြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ရောပြောရဲဒီစကားပေါ်မှာအတိမတ်ပြူတာတွေပို့ပြီးတော့တိုးလာနေတာကိုလည်းတွေ့တယ်။စုရရတာကိုလည်းတွေ့တယ်။ဒီရုပ်ရှင်ပွဲတော်တွေမှာတော်တော်များများပြသနေတာကြီးလည်းတွေ့တယ်။ဒီရုပ်ရှင်ကားကဒီမျက်မမြင်ဂီတသမားလူငယ်တယောက်ကိုကိုကြီးဆောင်းလျှောက်ပေးနေတဲ့ transgender အမျိုးသမီးတယောက်ရဲ့အကြောင်းပေါ့နော်အဲ့တော့ဒီဂီတသမားလူငယ်လေးကသူကမျက်ကြည်လွာရပြီးတော့အလှရှင်ရပြီးတော့မျက်စိပြန်မြင်တော့မဲ့အချိန်မှာသူ့အမှန်တိုင်းဖွင့်ပြောဖို့ခက်နေတဲ့ဒီ transgender ကြောင့်အကြောင်းကိုရိုက်ကူးထားတာကိုလည်းကျမတို့သိရတယ်အဲ့မှာကျမသိချင်တာဒီရုပ်ရှင်ကားတူလေးကိုနတ်တီအောင်အိမ်မဲလို့ဘာလို့နာမည်ပေးထားတာပါလဲရှင
့်အဲ idea တကယ်တမ်းကရလာတာဟိုဟာဟော Chrissy ရလာတဲ့ idea Chrissy ကလည်း she is part of the producer it's I'm not just when we make a general decision လို့တဲ့အချိန်မှာအားလုံးတိုင်းနေပြီးလောက်ကြတယ်เนาะ I think the appear most likely Chrissy ဖြစ်ဖို့ပုံမှန်တနာပဲ kitchen နဲ့ဟာလေးတခုဖြစ် ဖြစ်နေတဲ့ဟာတစ်ခုဖြစ်နိုင်လို့ဖြစ်နေရဲဆိုရဲဟိုဟာ social injustice တစ်ခုပေါ့ဘယ်လိုမှ inferior တစ်ခုပေါ့နော်အဲ့ဒါကြောင့်အိမ်မက်ကဟိုဟာထိလိုက်တယ်ဒါပေမဲ့ပြောက်သွားတယ်ခဏတက်ပြဲသွားတယ်အဲ့လိုသဘောမျိုးတွေကကျွန်တော်တို့ယူဆတယ်ဒါပေမဲ့ Chrissy ဖွင့်ပြင်းတော့ပုံပေါင်းလို့ဆိုတော့အိမ်တက်တိအောင်အိမ်မက်ဆိုတဲ့နာမည် Chrissy ရပါတယ
်အဲ့မက် Chrissy ဒီပေါ်မှာနည်းနည်းလေးရှင်းပြပေးပါဦး
အထမတော့ကတော့ imperfectly complete လို့ပဲထားထားတာပေါ့ဒီ English နာမည်ပဲပေးထားကြမယ်ပေါ့နောက်ကြတော့ကျမတို့အကုန်လုံးသိချာပြင်စဉ်းစားကြတယ်ပေါ့ဒီ director တွေရော producer တွေရော actor တွေရောဘာလို့ဆိုတော့အများကုန်စားတော့ dialogue တွေအကုန်လုံးကမြန်မာလို့ပြောထားတာတော်တော်များတယ်လीအဲ့ဒါကြောင့်အဲ့တော့မြန်မာနာမည်ပေးမှဖြစ်မယ်လို့ပြန်ဆုံးဖြတ်ချတယ်ဆုံးဖြတ်ကြတော့အကုန်လုံးဟိုနာမည်လျှောက်ရွေးကြတာပေါ့လေအကုန်လုံးပဲအဲ့တော့ဒီ story ရိုက်ပြီးရဲ့အချိန်မှာကျမရဲ့တငယ်ချင်းရုပ်ရှင်မင်းသားနယူးယောက်မှာနေတဲ့ဥက္ကမင်းမအောင်ပြောပြလိုက်တယ်ဒီဟာလေးနာမည်လေးရှာကြရအောင်ဆိုတော့အဲ့မှာသူနဲ့ကျမနဲ့ရှာကြတာပေါ့သူကတော့အဓိကရှာပြီးရယ်ပေါ့လေအဲ့တော့နတ်တီအောင်ပထမတော့နတ်တီအောင်ကောင်းငယ်နောက်တစ်ခုကနတ်တီအောင်အိမ်မက်နတ်တီအောင်မိုးပြာဘာဆိုတော့နတ်တီအောင်နတ်တီဆိုတဲ့စကားကဘလားနတ်တီအောင်လာကြတာလीသူရဲ့သူကလည်းမျက်စိမြင်ဘူးအဲ့တော့သူရဲ့ဟိုလို dream ကပြည့်မလားဘာ dream ရှိလဲဆိုတာကို तू ရဲ့သူကသူလဲဘယ်တော့မျက်စိပြန်မြင်မလဲဆိုမသိဘူးခရစ်စတီယာလဲအဲ့ထဲမှာ transgender တယောက်ဆိုတော့ဒီ transgender တယောက်ကချစ်တဲ့အချစ်သူ့ကိုချစ်တဲ့အချစ်ကိုသူ့ကိုချစ်တဲ့အချစ်နဲ့ညီမျှတဲ့အချစ်ကိုကိုကပြန်လို့ခြင်းတယ်ပြီပြန်လို့ခြင်းတော့အဲ့ဒီအချိန်မှာ तू ကကိုကိုပြန်ချစ်တာမလားဆိုတော့အိမ်မက်ကလည်းအကောင့်တဲ့ဖော်နိုင်မလားမဖော်နိုင်မလားမသိဘူးလေအဲ့တော့နှစ်ယောက်စလုံးကဗလာနတ်တိဖြစ်နေတဲ့အိမ်မက်တွေနဲ့ပေါ့အဲ့ဒီမှာမှအိမ်မက်ဗလာနတ်တိအိမ်မက်ကိုမှဟိုနာမည်စဉ်းစားရင်းနဲ့နတ်တိအောင်အိမ်မက်လို့ဖြစ်သွားတာပါဟုတ်ကဲ့
အဲ့တော့အခုဆက်ပြီးတော့မေးချင်တာကတော့ Director Bruce ပေါ့နော် So first of all I would like to congratulate
အခုလို့စုရရတာကိုဂုဏ်ယူပါတယ်ရှင်The imperfectly complete ရုပ်ရှင်ဇာတ်လမ်းတို့ကစုရရနေသလိုနိုင်ငံတကာရုပ်ရှင်ပြပွဲတွေမှာပြသနေတာကိုလည်းတွေ့ရပါတယ်။ဒီတော့ဒီဇာတ်ကားကိုဖန်တီးတဲ့ director တယောက်အနေနဲ့ရှေ့လျှောက်မှာရောဒီဇာတ်ကားကိုပို့ပြီးတော့လူတွေအသိမှတ်ပြုလာဖို့နဲ့စုရထပ်ပြီးတော့ရဖို့ညွှန်လင်းထားပါသလားရှင်
။ Oh yeah so I did it
ကျွန်တော်အနေနဲ့ဒီလောက်ထိဖြစ်လာလိမ့်မယ်လို့မမျှော်လင့်ထားပါဘူး။တကယ်ကိုအံ့ဩဝမ်းသာမိပါတယ်။ရုပ်ရှင်ဖန်တီးသူတယောက်ကသူဇာကားမပြီးခင်ပြိတ္တတွေအကြိုက်တွေ့ပါမလားဆိုတာကြိုမသိနိုင်ပါဘူးဇာကားတိုင်းကသူတို့အတွက်စူးစမ်းဆန်းသပ်မှုပါအခုဒီလိုစုတွေရတော့ပြိတ္တကကျွန်တော်တို့ဖန်တီးမှုကိုမျက်နှိုးတယ်ကြိုက်တယ်ပေါ့ဗျာဒီအတွက်ကျွန်တော်တို့တစ်ဖွဲ့သားလုံးပျော်ရွှင်ရတယ်လို့စိတ်လှုပ်ရှားရပါတယ
်ကိုစောင်မျိုးထက်ကဒီ imperfectly complete နတ်တီအောင်အိမ်မက်ရုပ်ရှင်ကားထဲမှာအမြင်အာရုံကွယ်နေတဲ့ဂီတာသမားလူငယ်တယောက်အနေနဲ့တရုပ်ဆောင်ထားပါတယ်ဒီကားမှာဘယ်လိုစပြီးတော့ပါဝင်သရုပ်ဆောင်ပြစ်တာပါလဲ
ကျွန်တော်စပြီးသရုပ်ဆောင်ပြစ်တာဟောပါဘောနော် Bruce နဲ့သူနဲ့တိရတော့တော်တော်ကြာပြီသုံးနှစ်လင်းနေတော့ရှိပြီအဲ့ဒါနဲ့သူကဒီဇက်ညွန်းသူရေးပြီးတဲ့အချိန်မှာသူက okay ဘောနော်ဂီတာလည်းဒီတခြင်းလည်းဆိုတတ်တယ်အဲ့လိုဘောသရုပ်ဆောင်တရားလိုက်ရှာနေတဲ့အချိန်မှာသူကကျွန်တော်လာပြီးတော့ကန်းတယ်လာနောက်ပြီးတော့ဒီသူ့ရဲ့ဇလန်အကြောင်းကျွန်တော်ပြောပြရအောင်ကျွန်တော်ဟာမိုက်တယ်ပေါ့နော်ဇလန်လေးကတော်တော်ကောင်းတယ်ပေါ့စိတ်ဝင်စားဖို့ကောင်းတယ်ပေါ့ကျွန်တော်လည်းဂီတာကိုယ်တိုင်တီးတတ်တော့ so what this is something you know I could contribute ဇလန် now ပြီးတော့မျက်မမြင်အနေနဲ့တရုပ်ဆောင်မယ်ဆိုတော့လည်းဒါ not a challenge တစ်ခုပေါ့နော်ဆိုတော့ကျွန်တော်လည်းစိတ်ဝင်စားပါပြီအဲ့ဒါနဲ့သူကန်းလာတဲ့အချိန်မှာကျွန်တော်လက်ခံတယ်
ဒီဇက်ကားရိုက်ကူးမယ်ဆိုတဲ့အချိန်မှာအဲ့လိုအတားအဆီးအဟန့်တားတွေရောရှိသလားကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရခဲ့ရလား
ဟုတ်ကိုယ့်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်အတားအဆီးတော့ဘာမှမရှိပါဘူးအကုန်လုံးကကျွန်တော်ဟိုဘောနော်မိဘတွေရောတကယ်ချင်းအကုန်လုံးပြောပြသူတွေဟာကောင်းတယ်ပေါ့လို့ပေါ့ဆက်လန်းနေတယ်ကောင်းတယ်ဟောဖြစ်တယ်လို့ဆိုရအပေးကြရအောင်
အဲ့ကိုဝနာရဲ့ဒီဇက်ကားကတမန်ဇလန်ကြောယုတခုမဟုတ်ဘူးအဲ့တော့တမန်ဇလန်ကြောယုကိုအခြေခံထားတဲ့ဟိုရုပ်ဇက်ကားတခုမဟုတ်ဘူးပေါ့လေအင်္ဂါပြောင်းထားတဲ့သူတယောက်ရဲ့မြင့်တာတရားနဲ့သူ့ရဲ့ခံစားချက်တွေကိုဖွဲ့ဆိုထားရဲ့ဒီလိုပုံမှန်တမယိုးကျဇလန်ကြောယုမဟုတ်တဲ့အတွက်ရိုက်ကူးတဲ့နေရာမှာဘလို့အခက်အခဲတွေကိုကြုံခဲ့ရပါတယ်လေ
ဒီကအဲ့လိုဘူးပေါင်းတဲ့transgender ဘာလင်းငါကြောင်းထားရပါညာလို့ပြောတာ still ကျွန်တော်တို့ humanity ရလူရချင်း still ပြတာဒီပဲကျွန်တော်တို့ပုံမှန်အနေထားဆိုရင်အဲ့လို ပုံမှန်နေခန်းတော်မှာအမျိုးလူမျိုးမတူလို့ဘာသာမတူလို့ချစ်လို့မရဘူးကြိုက်လို့မရဘူးဆိုတဲ့ဟာတော့မရှိတာပဲသိရမှာအဲ့တော့အခုဒီကစင်တူယိုမာလီအဲ့လိုသဘောမျိုးလေးကျွန်တော်ကပြီးစပြီးတော့အဲ့တော့အဲ့ကျွန်တော်အဲ့လိုပြောမယ်အရင်ပြဿနာဖြစ်တယ်လို့ဆိုပြောမယ်အရင်debate ဖြစ်တယ်လို့ကျွန်တော်တော့မထင်ဘူးသူကြီးတယ် because this is still art you know and it's still like it's a good art
အဲ့ဆိုရင် democracy ကိုအလှည့်ပေးရမယ်နော်အဲ့နိုင်ငံတကာမှာတော့လိင်ငါကွဲပြားတယ်ပြောင်းတယ်လိင်စိတ်ကွဲပြားတယ်ဆိုတဲ့သူတွေအပေါ်မှာဒန်းနူထားဖို့ပြီးတော့ခွဲခြားပြီးတော့မဆက်ဆံဖို့ခွဲခြားမတတ်မှတ်ဖို့တောင်းဆိုစော်ဩနေရာတွေလည်းရှိပါတယ်ပြီးတော့ကိုကိုကိုတတိရှိရှိပေါ်ထုတ်ဖို့အားပေးရာတွေလည်းရှိပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အတိအမှတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အခါမှာဒီရုပ်ရှင်အပေါ်မှာပေါ့နော်နိုင်ငံတကာအတိအမှတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အတွက်မြန်မာနိုင်ငံလိုလူအဖွဲ့အစည်းမှရောလိင်စိတ်ကွဲပြားတဲ့သူဒါမှမဟုတ်လိင်တူချစ်သူတွေအပေါ်မှာအများစုရဲ့အမြင်သဘောထားတွေကပြောင်းလဲလာမယ်လို့မျှော်လင့်ပါသလား
ဟုတ်ကဲ့ Christy မျှော်လင့်ပါတယ် 2021 တော့အရင်နှစ်တည်းလိုတော့မဟုတ်တော့ဘူးပေါ့ဒါပေမဲ့မြန်မာလူအတိုင်းဝိုင်းမှာကဟိုရှေးရွှဲအယူအဆတွေရှိတယ်နောက်ပြီးတော့ဟိုဒီ transgender တယောက်မိမရှာတယောက်ဟိုနေဟိုလူအများနောက်ပြီးပြောတဲ့စကားတို့နေပြီးပြောတဲ့စကားတို့ဆိုရင်တော့6ပေါ့လေအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့ဒါလည်းဟိုတမယိုးကျစကားလို့လည်းပြောလို့ရတာပေါ့လေသူတို့ကအဲ့ဒီနာမည်ကိုခေါ်ရတာတွင့်နေပြီပေါ့ဒီမှာကတော့ transgender gay ဆိုရင်လည်း gay ပေါ့ lesbian ဆိုလည်း lesbian ပေါ့သူကသူနဲ့သူရှိကြတာပေါ့ဒါပေမဲ့ Chrissy တို့အခုအရေးကြီးဆုံးကဘာလဲဆိုတော့ transgender right ကိုဟိုတောင်းယူရပါtransgender right က human right ပါပဲတူတူပါပဲဘာလို့ဆို transgender တွေကလည်း human ဖြစ်လို့ပါပဲ तू က transgender တယောက်ဖြစ်တယ် तू က gay တယောက်ဖြစ်တယ် तू က lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးအနေနဲ့တောင်းဆိုတာမဟုတ်ပါဘူးတာမန်လူတန်းစီရနေတဲ့အခွင့်အရေးကိုပဲ Chrissy တို့ကတောင်းဆိုနေတာပါဒီမှာကတော့ဟို transgender ကို protect လုပ်တဲ့ဟို LGBT ကို protect လုပ်တဲ့ဟိုဥစ္စာ regulation တွေ law တွေရှိကြတယ်ပေါ့လေဒါပေမဲ့ဒီနိုင်ငံမှာကတော့ပုံမှန်လေးဖြစ်နေပါပြီစစ်တပ်ထဲမှာလည်း LGBTQ တယောက်အနေနဲ့ဝင်ပြီးအမှုထမ်းလို့ရတယ်ဘယ်ရုံးမှမဆိုတက်လို့ရတယ်ဘယ်အစိုးရအမှုထမ်းမဆိုဝင်လုပ်လို့ရတယ် governor တချို့ state က governor တွေပါဆိုရင်အကုန်လုံး transgender တွေပါဖြစ်နေကြတာပဲလေဒီနိုင်ငံမှာတော့အဲ့တော့ Chrissy တို့အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ရင်မောင်းတန်းပြီးတော့Chrissy တို့နိုင်ငံမှာလည်းဒီ transgender right တွေ LGBTQ right တွေဒီ LGBTQ တွေကို protect လုပ်ပေးနိုင်မဲ့ဟိုလူအဖွဲ့အစည်းတွေက advocate တွေမမရည်တည်ပေးမဲ့လူတွေကတော့ပုံမလိုအပ်လာတယ်လို့ထင်တာပဲအဲ့လိုလူတွေအဖွဲ့အစည်းတွေရှိမှလေဒီ transgender ဒီ LGBTQ အတိုင်းဝိုင်းကြီးကပုံမတုတ်တဲ့ဟို society တခုကိုရောက်သွားမယ်လို့တော့ Chrissy ထင်ပါတယ
် Let me ask you Bruce okay. So in Asia
အထူးသဖြင့်တော့အရှမပေါ်လို့ရှေးယူဆွဲယူဆကိုကင်ဆွဲတာများတဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာဒီ transgender တွေလိင်စိတ်ခံယူချက်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံတာလက်မခံတာမျိုးတွေရှိပါတယ်။ဒီလိုအတိုင်းဝိုင်းမှာဒီရုပ်ရှင်ဇာတ်လမ်းတူလေးရရက်ခတ်မှုတစ်ခုရှိလာမယ်လို့ထင်ပါသလား။ဒီရုပ်ရှင်ဇာတ်လမ်းတစ်ဆင့်ပေါ့အပြောင်းလဲတစ်ခုခုဖြစ်လာမယ်လို့မျှော်လင့်သလား။နောက်ပြီးတော့ဒီလိုလိင်စိတ်ခံယူချက်ကွဲပြားတဲ့သူတွေကိုလူမှုအတိုင်းအဝန်မှာပို့ပြီးတော့အတိအမှန်ပြုလာမယ်လို့ရောထင်မိပါသလားရှင
် ？Different gender identity in the future.
We as filmmaker we want to make more stories about
LGBT တွေနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုပို့လုပ်ချင်တယ်ဆိုတာသူတို့အကြောင်းလူမှုအတိုင်းအဝန်ကပို့ပြီးသိလာအောင်လို့ပါ။သူတို့အကြောင်းပုံပြီးသိလာရင်သူတို့နဲ့တိတ်ပြီးဝေးကွာတယ်လို့မခံစားရတော့ဘူးပေါ့ဒါကြောင့်ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီဇာတ်လမ်းမှာပြောစရာအဆုံးသတ်ထားတာကတခြား LGBT ဇာတ်လမ်းတွေနဲ့မတူတာပါတခြားဇာတ်လမ်းတွေမှာကသူတို့ကိုမကောင်းမြင်တဲ့သဘောပုံဖော်ကြတာများပါတယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကဒီလို transgender တယောက်ဟာလဲကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ချစ်ချင်းမေတ္တာရှိတယ်သူတို့ကရဲစွမ်းတက်တည်ရှိတယ်လို့ကျင်နာတတ်တယ်ဆိုတာကိုပြချင်တာပါတကယ်ကဒီမတိုင်ခင်မနစ်ကတခြားရုပ်ရှင်ဇာတ်လမ်းတစ်ခုရိုက်ဖို့စီစဉ်ထားတာပါ Chrissy ရဲ့တကယ်ဖြစ်ရမှန်ဇာတ်လမ်းပေါ့လေဒါပေမဲ့ COVID ကြောင့်မလုပ်ဖြစ်ခဲ့ပါဘူးဒါကြောင့်ဒီတိုင်းစောင့်နေမယ်အစားနောက်တစ်ခုဇာတ်လမ်းတူလုပ်ရင်အဖွဲ့သားတွေတယောက်အကြောင်းတယောက်ပုံနာလဲလာမယ်ပေါ့ဒါကရုပ်ရှင်ဖြစ်လာတဲ့အစားပါပဲအစားတုန်းကတော့ဒီဇာတ်လမ်းမှာဇက်ကောင်နေရာကဂီတသမားမဟုတ်ပါဘူးပကြီးဆရာပါဒါပေမဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့ budget နဲ့မလောက်နိုင်ပါဘူးဒီတော့ဂီတသမားဆိုရင်ကောင်းမယ်လို့စဉ်းစားလိုက်ပါတယ်ဇော်ကလည်းတချင်းဆိုကောင်းတယ်လို့ဂီတလည်းတီးတတ်ပါတယ်အဆင်ပြေပါတယ်အဲ့
တော့ကိုဇော်မျိုးထက်ကိုထမေးချင်တာတစ်ခုကတော့ဒီရုပ်ရှင်ကားလေးကနေပြီးတော့ ကိုစောမျိုးထက်အနေနဲ့ဘာတွေထပ်ပြီးမျှော်လင့်ထားတာရှိပါသလဲ
Well not the film festival အများကြီးထပ်ပြီးပြိုင်နိုင်ပြီးတော့စုရင်းအများကြီးအဲဒီမှာစေတော့မျှော်လင့်ထား
နောက်ထပ်ပေါ်ဒီလိုဇလံမျိုးတွေကိုပါဝင်ပြီးတော့တရုတ်ဆောင်ဖို့အစီအစဉ်ရှိပါလား
ဟုတ်တော့အခွင့်အရေးပေးလာရင်တော့အစီအစဉ်ရှိပါတယ်
မခရစ်စီယာကိုတိုင်းလဲ transgender တယောက်ဖြစ်နေရပေါ့နော်အဲ့တော့မခရစ်စီရဲ့နေစဉ်ဘဝမှာတခြားသူတွေနဲ့မတူဘူးဆိုတော့ဟိုခံစားချက်တစ်ခုလွှမ်းမိုးနေရမျိုးရှိပါသလားပြီးတော့အများနဲ့မတူဘူးဆိုတော့အတိအရောယက်တီရုံးကန်ရတာအခက်အခဲရှိပါသလား
ဟုတ်ကဲ့အစပထမပိုင်းမှာတော့ခရစ်စီရှိပါတယ်ယက်တီရုံးကန်ကတော့ပထမပိုင်းကတော့ gay ပေါ့လေနောက်ပိုင်းမှာ transgender ဖြစ်သွားတာပေါ့အဲ့တော့ဟိုတငယ်ချင်းအတိုင်းဝိုင်းနေရလဲများစွာဖြင့်လက်ခံနေစုံပြီးမဲ့တော်တော်များတော့လက်ခံနေပေါ့ 80% လောက်ကတော့လက်ခံနေပေါ့ဒါပေမဲ့ 20% ကတော့သူတို့မှာ gray area လေးရှိနေတာပေါ့လေသူတို့စိတ်ထဲမှာသဘောကျသလိုသဘောမကျသလိုကိုယ်တော့ကိုယ့်မိန်းကလေးထုတ်မပြောဘူးပေါ့ကိုရှင်မှာတော့ကိုရှင်မှာတော့အပြုံးလေးတွေနဲ့ပေါ့ကွေရမှပဲဟိုစော်တာပေါ့လေအဲ့လိုပြောတင်းပြောတာလို့ဘာညာအဲ့လိုညာ negative comment တွေပေါ့အဲ့လိုတွေကဒါတွေကတော့ 20% လောက်ကတော့ဘဝမှာအခုလဲရှိနေတော့မှာပဲကြိုက်တဲ့လူလဲရှိရယ်မကြိုက်တဲ့လူလဲရှိရယ်အဲ့တော့ PC ကတော့ဘာမှတော့အာဂရတရားမထားပါဘူးကိုမှန်နေချင်တာကိုကိုလုပ်တယ်ပြီးတော့ကိုကဘာကြောင့်ကိုလက်ကိုလို transgender LGBTQ တွေအကုန်လုံးလက်ခံနိုင်ရမလဲဆိုတဲ့ကောင်းတဲ့ message ကိုပဲပို့ပေးဖို့အမြဲတမ်းကြိုးစားနေပါ
ဒီစကားတူလေးကိုဆက်ပြီးတော့ဒီရုပ်ရှင်ပွဲတော်တွေမှာပြသနေတဲ့အခြေအနေနဲ့သူစုရရထားတဲ့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါအောင
် Film Festival နာမည်ရပြီးတော့ပါပြီအဲ့ဒီအနှစ်ခုကတော့ Academy Award Qualifying Film Festival ဖြစ်တယ်ပေါ့အဲ့ဒါကတော့ Oscar ပေါ့တစ်ခုကတော့ Rated Film Festival အဲ့ဒါကတော့ London ပါအဲ့ဒါကတော့အကြီးမားဆုံး Independent Film Festival ဖြစ်ပါတယ်နောက်တစ်ခုကကြာတော့ Atlanta Out on Film Film Festival ဖြစ်ပါတယ်။နောက်တစ်ခုက Taiwan လည်းရထားတယ်။နောက်ပြီးတော့ Toronto Real Film Festival လည်းရထားတယ်။နောက်ပြီးတော့အထူးခြားဆုံးကတော့ China လည်းရထားတယ်ပေါ့။ China မှာဒီ LGBT rights နဲ့ပတ်သက်ပြီးအဲ့လိုမရှိဘူးလေ။ဒါပေမဲ့ China လည်းခရစ်စတိုရထားပေါ့။တခြား Film Festival တွေကလည်းခရစ်စတိုကို email ပို့ထားပါတယ်။ဒါပေမဲ့ Film Festival group ကဘယ်လိုလဲဆိုတော့သူတို့ရွေးချယ်ပြီးလို့ရှိရင်သူတို့စီက official စုတစိမပေးမရှင်ခရစ်စီတို့နဲ့ကြီးညာလို့မရဘူးပေါ့။ဒါပေမဲ့လောလောဆယ် official ရထားတာတော့ငါကလူပြောပါတော့။ဒီလိုဗမာစကားပြောလေစက္ကလေရပါတယ်ပဲခရစ်စီတို့ကဟိုကမအလေးမှာပေါ့လေဒီလိုနေရာလေးတစ်ခုရပါတယ်ပဲကာ။ဒါကတော့မြန်မာရုပ်ရှင် industry တွေကောင်းတဲ့ရလက်တစ်ခုပဲလို့ပဲပြောချင်ပါတယ်။ကိုရိုးတယ်ပြောတာမဟုတ်ဘူးเนาะအလုံးပဲမြန်မာ movie industry တွေပေါ့။နောက်ပိုင်းမှာဒီလိုဟိုကိုရီးယားရုပ်ရှင်ကားတွေလို့နောက်ပြီးတော့နောက်တစ်ခုပြောချင်တာမြန်မာကြီးကအနုပညာရှင်တွေအနုပညာလုပ်ငန်းကိုဆက်ပြီးလုပ်ခင်ပြီးရတဲ့သူတွေအကုန်လုံးပေါ့လေ။တချို့လည်းဖန်စီထားတယ်ဖန်စီခံထားတယ်ပေါ့။အဲ့ဒီအနုပညာရှင်တွေအကုန်လုံးကိုလည်းအမြန်ဆုံးပြန်ထုတ်ပေးပါလို့ Chris Hero ဒီက Amis American movie industry မှာလုပ်နေတဲ့ actor တွေ producer တွေ director တွေအကုန်လုံးကဆန္ဒပြလိုက်ပါတယ်မြန်မာရုပ်ရှင်လုပ်ငန်းရှင်တွေပြန်လည်အသက်ဝင်လာပြီးတော့ဒီလို Chris Hero လိုနိုင်ငံခြားမှာရောက်နေတဲ့ Burmese immigrant တွေနဲ့ပူးပေါင်းပြီးတော့ပုံမကောင်းမှန်ရုပ်ရှင်တွေထုတ်လုပ်နိုင်ဖို့လည်း Chris Hero မျှော်လင့်ပါတယ်
ဘုလိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်ဒီ director Bruce Chu ကိုနောက်ပြီးတော့တရုတ်ဆောင်နေဖြစ်တဲ့ Mark Chrissy အောင်နဲ့နောက်ကိုစောမျိုးထက်နောက်ထုတ်လုပ်သူကိုနာမျိုးသိအားလုံးကိုကျေးဇူးအများကြီးပဲတင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့
ဒီရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေထဲကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပြီးအခုအရင်ဆုံးတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးမယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြားရမှာပါပြင်ပဆောင်းပါရှင်ကိုပြည်သွေးနိုင်တဲ့အတူမတ်အင်ချင်းနိုင်တင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သူနိုင်ပါအာဆီယံ -1 လို့ဒေတာတွင်းမီဒီယာတချို့ကခေါင်းစဉ်ပေးပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်အာဆီယံ Today TV ကတော့အာဆီယံဆမ်မစ် -မြန်မာလို့အမည်ပေးတင်ဆက်ပါတယ်။ဘာကြောင့်ဒီလိုအမည်ပေးကြတာလဲဆိုတော့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်ခဲ့တဲ့38ကြိမ်နဲ့39ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကြီးမှာမြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးဘဲအာဆီယံထိပ်သီးအစည်းအဝေးကြီးကျင်းပခဲ့ကြလို့ပဲဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကြီးမှာမြန်မာမပါဝင်ပေမဲ့မြန်မာနိုင်ငံအကြောင်းဟာအစည်းအဝေးကြီးရဲ့အဓိကအကြောင်းအရာဖြစ်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကျိုးဆက်ကြောင့်ပါပဲ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ NLD ဦးဆောင်တဲ့အရတားအစိုးရထံကနိုင်ငံတော်အာဏာကိုသိမ်းယူခဲ့ပါတယ်။ဒီလိုအာဏာသိမ်းလိုက်တာကိုလက်မခံနိုင်ကြတဲ့ပြည်သူတွေကနိုင်ငံနဲ့အဝှန်းဆန့်ကျင်ဆန္ဒပြကြပါတယ်။အဲ့ဒါကိုစစ်တပ်ကပြင်းထန်စွာဖိနှိပ်ချေမှုန်းတပ်ဖြတ်တာတွေဖမ်းဆီးတာတွေလုပ်ပါတယ်။ဒီလိုဖြစ်ပေါ်နေတဲ့စိုးရိမ်စရာမြန်မာနိုင်ငံတွင်းကအခြေအနေတွေကိုဖြေရှင်းဖို့အာဆီယံအဖွဲ့ကြီးရဲ့အချက်၅ချက်ပါတဲ့အစီအစဉ်တရက်ကိုမြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့နောက်ပိုင်းမှာအာဆီယံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလိုက်နာအကောင်အထည်မဖော်တဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးကြီးကိုတက်ရောက်ခွင့်မပေးတာဖြစ်ပါတယ်။
ဒီလိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာကိုမြန်မာစစ်ကောင်စီကတော့အာဆီယံပြည်ငင်းစာရန်အပိုက်နှစ်ပါအာဆီယံဖွဲ့ဝင်နိုင်ငံအားလုံး၏လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုတန်းတူညီတူရှိမှုနည်းမြေတည်တံ့ခိုင်မြဲမှုနဲ့အမျိုးသားရေးလက္ခဏာများကိုလိုက်နာရန်နဲ့အပိုင်ငါးမှာပါရှိတဲ့အဖွဲ့ဝင်နိုင်ငံများသည်တူညီသည့်အခွင့်အရေးနှင့်တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်များနဲ့ကိုက်ညီမှုမရှိဘူးလို့ပြောဆိုကန့်ကွက်ခဲ့ပါတယ်စစ်ကောင်စီကအဲ့ဒီလိုကန့်ကွက်ခဲ့ပေမဲ့လို့နောက်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့လောလောဆယ်ကျွန်တော်တို့ဟာအာဆီယံ -1 အခြေအနေနဲ့ရင်ဆိုင်နေရပါတယ်မြန်မာမပါတဲ့အာဆီယံဟာအာဆီယံအပြစ်မဟုတ်ပါဘူးလို့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်အခုဆိုရင်54နှစ်တက်တန်းရှိပြီဖြစ်တဲ့အာဆီယံလို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးမှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အာဆီယံအဖွဲ့ကြီးစတင်တည်ထောင်တဲ့1969ခုနှစ်ဩဂုတ်လ10ရက်နေ့မှာတော့အဖွဲ့နိုင်ငံ9နိုင်ငံနဲ့စတင်ခဲ့တာပါအဲ့ဒီနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့စင်ကာပူနိုင်ငံတွေပဲဖြစ်ပါတယ်နောက်ပိုင်းမှာဘရူနိုင်း၊ဗီယက်နမ်၊မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေဖြစ်လာကြတာပါစတင်ဖွဲ့စည်းစဉ်ကတော့ကွန်မြူနတီအန်ဒီယေကိုကာကွယ်ဖို့အဓိကရည်ရွယ်ထားခဲ့ကြတာပါဒါပေမဲ့စစ်အေးကာလပြီးဆုံးသွားပြီးတဲ့နောက်ပိုင်းကာလတွေမှာတော့ဒေတာရင်းလူမှုရေးစီးပွားရေးရည်ကျေးမှုတွေပူးပေါင်းဆောင်ရွက်ဖို့ဒေတာရင်းတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုရရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်တွေထားရှိခဲ့ပါတယ်။အခြေခံမူတွေထဲမှာလည်းနိုင်ငံတစ်နိုင်ငံရဲ့ပြည်ရင်းရေးကိုအခြားနိုင်ငံတစ်ခုကဝင်ရောက်ဆက်ဖက်ခြင်းမပြုရန်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။
ဒါကြောင့်လဲအာဆီယံနိုင်ငံတွေဟာတနိုင်ငံရဲ့အရေးကိစ္စတွေမှာတနိုင်ငံကဝင်ရောက်ပြောဆိုလေးစွတ်ဖက်လေးမရှိကြပါဘူးဆုံးဖြတ်ချက်တွေချတဲ့အခါမှာလဲအားလုံးသဘောတူညီတဲ့ consensus အနေနဲ့သာချမှတ်လေးရှိပါတယ
်ဒါပေမဲ့မကြခင်ကဘရူနိုင်းနိုင်ငံကဥဆောင်ပြုလုပ်ခဲ့တဲ့အာဆီယံဆမ်မစ်မှာတော့မြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးတဲ့အရေးယူမှုမျိုးပြုလုပ်ခဲ့တာကိုထူးခြားစွာတွေ့ရပါတယ်အဲ့ဒီအခြေအနေကိုဘန်ကောက်ပို့သတင်းစာကြီးရဲ့သဘောထားအမြင်ကဏ္ဍမှာအာဆီယံအဖွဲ့ကြီး9နိုင်ငံပဲဖြစ်သွားရင်ဘယ်လိုဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဂျူလာလောင်ကွန်တက္ကသိုလ်ရဲ့ပမောက္ခတဦးဖြစ်တဲ့ပီတီနန်ပေါင်စုဒီရွတ်ရဲ့အမြင်ကိုအောက်တိုဘာလ29ရက်နေ့မှာဖော်ပြခဲ့ပါတယ်ပမောက္ခတီတီနန်ပေါင်စုဒီရွတ်ကအာဆီယံအနေနဲ့အရင်လိုပဲကြားနေရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အလုံးမဖြစ်လက်တွေ့မကျတဲ့လမ်းဟောင်းကိုလိုက်မလားလက်တွေ့ကျကျနဲ့တက်ကြွတဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးချယ်စရာဖြစ်လာတဲ့အခါမှာတော့ဒုတိယလမ်းကိုရွေးချယ်ခဲ့ပြီးအဖွဲ့ဝင်10နိုင်ငံပါတဲ့အစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုတက်ရောက်ခွင့်မပေးဘဲခြံလှပ်ထားခဲ့ပါတယ်ဒီလိုရဲရင်တဲ့လှုပ်ဆောင်ချက်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအရေးပါလှပါတယ်လို့ညှိတာထားပါတယ်
အဲ့ဒီလိုပါပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ Woodrow Wilson Center ကသူတေတီဦးရဲမျိုးဟင်းကိုအာဆီယံအဖွဲ့ကြီးရဲ့အနေအထားဘယ်လိုရှိသလဲအခုလိုမြန်မာစစ်ကောင်းဆောင်ကိုထိတ်သည့်အစည်းအဝေးပေးမတတ်တာဟာအာဆီယံအဖွဲ့ကြီးအတွက်အချိုးအကွေလားလို့မေးကြည့်တော့
ခုလက်ရှိပထဝီမဟာဗျူဟာအနေအထားရဆိုရင်အာဆီယံရဲ့တည်ရှိမှုကတော်လေးအရေးပါလာတာကိုတွေ့ရတယ်တရုတ်နဲ့အမေရိကန်ရဲ့ပြိုင်ဆိုင်မှုပိုပြင်းထန်လာတဲ့နောက်ပိုင်းမှာအာဆီယံရဲ့ဖြစ်တည်ရှိမှုကတော်လေးအရေးကြီးလာတယ်အရေးကြီးလာတဲ့အမြအာဆီယံကောင်းဆောင်တွေအာဆီယံကိုဂုဏ်သိက္ခာရှိတဲ့အဖွဲ့အစည်းတစ်ရက်အနေနဲ့ကျွန်တော်တို့ဟိုရက်တည်နိုင်မှုပေါ့အဲ့ဒါမျိုးတွေမျှော်ယူချက်တွေစူးစမ်းလာတာတွေလည်းတွေ့လာရတယ်သူတို့ဒေသတွေမှာမြန်မာပြည်ထနာဖြစ်လာတဲ့အခါမှာအာဆီယံကောင်းဆောင်တွေကဒီမြန်မာပြည်ထနာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့ကိစ္စကိုစဉ်းစားတယ်ဆွေးနွေးကြတယ်အဲ့ကမှတဆင့်ဒီ 5-5 consensus လို့ခေါ်တဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ဖြစ်လာတယ်ပေါ့အဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးဖို့အတွက်မြန်မာပြည်နိုင်ငံကပြက်ကွက်တယ်အရင်လိုပဲဘာတိလိုက်ဘာတိပါတာနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာဟိုထိခိုက်မှာ哦တချို့နိုင်ငံတွေကစိုးရိမ်ကြတဲ့အခါမှာတော့ဒီကိစ္စကိုထိထိရရောက်ကင်တွယ်ဖို့ဆိုတဲ့အဆင့်ကိုရောက်လာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်အာဆီယံဆုံးဖြတ်ချက်ပြောင်းသွားပြီလို့တော့ပြောဖို့တော့တော်လေးခက်ပါသေးတယ
်ဟုတ်ပါတယ်အခုဖြစ်ရာအာဆီယံဖွဲ့ကြီးအတွက်အချိုးအကွေ့တစ်ခုဟုတ်မဟုတ်ဆိုတာတော့ပြောဖို့စောနေပါသေးတယ်။ဒါပေမဲ့ဒါဟာထူးခြားတဲ့ဖြစ်ရာတစ်ခုဆိုတာတော့သိကြပါပဲ။ဘယ်လိုပဲဖြစ်ဖြစ်အာဆီယံဖွဲ့ကြီးရဲ့ဆောင်ပုဒ်ဖြစ်တဲ့ One Vision, One Identity, One Community လို့ဆိုတဲ့တစ်ခုတည်းသောတည်ယူချက်၊တစ်ခုတည်းသောတရုတ်လက္ခဏာ၊တစ်ခုတည်းသောအတိုင်းအမြုံစီကိုအရောက်ရှိတက်ကြတဲ့အခါအခုမြန်မာနိုင်ငံကိစ္စဟာအာဆီယံဖွဲ့ကြီးအတွက်စံသတ်မှုတစ်ခုဆိုတာတော့ပေးကြလှကြောင်းပ
ါကိုပြည်သွင်းနိုင်ရဲ့ကဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြရမှာပါမအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
ပါရှင်ဘေးအကင်းရှင်ပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်အခုအရင်ဆုံး Messenger ကရေးလာတဲ့တောရရှင်တယောက်ရဲ့စာလိုလေးနဲ့စာချင်ပါသေးအထွန်းဖွားဆိုတဲ့တောရရှင်မှာ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရတဲ့အမာခံပရိသတ်ပါဗျာမန်နန်းလောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်တာရဲ့တင်ပြမှုတွေကိုကြိုက်ပါတယ်တဲ့ကျွန်တော်စာကိုချမ်းမထားခဲ့ပါနဲ့လို့အထွန်းဖွားဆိုတဲ့သောရရှင်ရေးလာပါတယ်မဖောင်းပြင်းမျိုးနဲ့ Hello အုပ်စုကြိုက်ကလွန်ကြေးရွာလေးကပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့အင်တာနက်မမီးတဲ့နေရာမှာနေထိုင်ပြီးတော့သူ့အဖေကဗီဒီယိုကိုအရန်ကြိုက်ပါတယ်တဲ့သူတောင်းဆိုလာတာတခုကတော့နည်းနည်းဆမ်းပါတယ်နော်
မင်္ဂလာပါ VOE ရှင်ကျမကအခုချိန်ထိအင်တာနက်လိုင်းတိကျမမိသေးတဲ့နေရာဒေသမှာနေပါလေလမ်းဘက်ဆက်တွယ်ရေးတဲ့အရန်ကိုခေါင်းပါပါလေရေဒီယိုကိုပဲအားကိုးပြီးတော့နားထောင်ကြရတာပါကျမဖေဖေရေဒီယိုဒီလိုနားထောင်လာတာဘယ်နှခုနှစ်ထဲအားလို့မသိပေမဲ့လေကျမမှတ်မိစားကနေ VOE နဲ့ပြည်ပသတင်းဌာနတွေကိုအမြဲနားထောင်ပါလေ အခုဆိုရင်ကျမဖေဖေအသက်80ကျော်မျက်စိကွယ်ရလည်းမကြသေးပါဘူးမိမိဆုံးတာလည်းမကြသေးဘူးမို့ဖေဖေအားငယ်နေမယ်ဆိုတာကိုသိလို့ VOA ကိုအကူအညီတောင်းလိုက်မိတာပါ VOA ကနေလေဒီယိုနားထောင်ပေးတဲ့အတွက်အတိအမှန်ပြည့်တဲ့အကြောင်းလေးပြောပေးဖို့တောင်းဆိုတာပါဒီလိုမျိုးလေးဖေဖေကြားရမယ်ဆိုရင်ပြောမယ်လို့ထင်လို့ပါကျမရဲ့ရိုးသားဖြူစင်လို့နဲ့ရွာသားတွေအတွက်ရောဆူတောင်းစကားလေးပြောပေးမယ်ဆိုရင်အမြဲတမ်းကျေးဇူးတင်နေမှာပါကျမဖေကမွတ်စလင်တယောက်ပါမိမိနဲ့လက်ထက်လို့တေကန်းပြတ်ဆွန့်လွတ်ခံထားရသူလည်းဖြစ်ပါလေဆွေမျိုးရေးချဆိုတာလည်းမရှိအခုချိန်မှာဖေဖေအဆဆရရအားငယ်နေရမို့အမြဲတည်းရတဲ့အကြောင်းနဲ့ဖေဖေကိုချစ်တဲ့အကြောင်းလေးသိစေချင်လို့တောင်းဆိုတာပါစာရှည်သွားလို့တောင်းမှန်ပါတယ်ရှင
်ဖေဖေအားငယ်နေမှာဆိုလို့ဖီယိုရီကနေပြောအတိအမှတ်ဖြူချောင်းလေးပြောပေးပါတယ်။သူဖေဖေကိုသတိရချောင်းချစ်တဲ့ချောင်းလေးအဝေးကနေပြောချင်တဲ့ပုံပါနော်။အဝေးရောက်နေတယ်လို့တော့တိတ်တိတ်ချာချာရေးမထားပါဘူး။ဒါပေမဲ့သူဖေဖေသူပြောသလိုမျိုးဖီယိုရီကိုအမြဲတမ်းနားထောင်နေစဉ်တော့သူသမီးပြောတဲ့စကားကိုတိတ်ချာကြားလိုက်ပါစေလို့ပဲဆုတောင်းမိပါတယ်။မေကွန်တူတူလေးတခုမေးလာတဲ့သောရရှင်ကိုလည်းပြန်ပြောဖြေကြားပေးကြပါတယ်။မင်းခန့်စော်ဆိုတဲ့သောရရှင်မှာသူကဖုန်းမှာပါတဲ့ review နဲ့ video ကိုနားဆင်လို့ရပါလားတဲ့ဟုတ်ကဲ့ဒီတော့ရှင်ပြောထားမေးထားတာကလည်းတကြောင်နဲ့ဆိုတော့ဘာ review ကိုပြောတာလဲလဲမသိဖုန်းမှာဆိုရင်တော့ phone application ပဲဖြစ်မယ်လို့ထင်မိပါတယ်ဒီလိုဆိုရင်တော့ကျမသိထားတဲ့ radio app တခုတော့ရှိပါတယ် Junin လို့ခေါ်ပါတယ်အဲ့ဒီ Junin app ကကမ္ဘာနိုင်ငံတော်တော်များများက radio line တွေကိုဖမ်းယူနားဆင်လို့ရပါတယ်ကျမ view ကိုလည်းအဲ့ကနေပြီးတော့ဖမ်းယူနားဆင်ပါတယ်ဒီနေ့ပြင်ဖုန်းနဲ့နားဆင်မယ်ဆိုရင်လည်းကျမတို့ရဲ့ view app ကို download လုပ်ထားပြီးတော့သတင်းတွေကိုနားထောင်လို့လည်းရကြည့်ရှုလို့လည်းရပါတယ်ဒါ၄ပြင်သတင်းတွေကိုစာနဲ့လည်းဖတ်လို့ရပါတယ်နော်အစ်စ်ပြင်ပြင်ထားတဲ့ app ဖြစ်ပါတယ်။ကျမတို့ရဲ့ app နာမည်က VOA Bambies ဖြစ်ပါတယ်။ခုနမေးထားတဲ့တယ်လီဖုန်းပေါ်က radio ဆိုတာကျမပြောတာနဲ့မတူရင်လည်းပြန်ပြီးတော့ပြောပြပါအောင်ရှင်။တခြားသောရရှင်တွေကိုလည်းကျမတို့ပြန်ပြီးတော့ဝေမျှပြောပြလို့ရအောင်ပါ။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်မိပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကျေးမချမ်းသာကြပါစေ။ပေးစာကဏ္ဍကိုခုချိန်မှာပို့ပြီးတော့လိုအပ်ရပါတယ်။ပြည်သူများရဲ့ကောက်ရိုးတင်မြင်ပါလို့ရေးလာတဲ့သောရရှင်ကတော့နာမည်မဖော်ပြစေချင်ပါတဲ့။
ဟုတ်ကဲ့ပါ VOA ရေလူသားချင်းစာနာလို့ပြန်လွှတ်ပေးလိုက်ပါတယ်လို့ပြောတဲ့သူတွေကို VOA ကပြောပေးပါရှင်။နိုင်ငံခေါင်းဆောင်အပါအဝင်ဖမ်းခံထားရတဲ့ပြည်သူလူထုအလုံးအဖမ်းခံထားရတဲ့တရင်သမားအလုံးကလူသားတွေပါလို့လူသားတွေဖြစ်တဲ့ဆိုတာကိုသိစေချင်ပါတယ်လို့ VOA ကိုလည်းကျေးဇူးတင်ရပါတယ်။ VOA ရဲ့ဝိုင်းတော်သားတွေအလုံးတွက်လက်တဲ့ဆက်သွယ်မေးမြန်းခန်းတွေမှာကိုလိုချင်တဲ့အချက်အလက်ကိုထည့်ရောက်အောင်မေးမြန်းတယ်တဖက်လူကအကန့်တွေကြီးပြန်ဖြေနေပြီမဲ့ပါပါနဲ့နဲ့နဲ့လိုချင်တဲ့အချက်လက်တွေကိုအဖြေထွက်လာအောင်မေးနိုင်တာတွေ့ရလို့ကျမလေးစားပါတယ်။သတင်းသမားဆိုတာတည်ထားသမျှကိုမချွေးမချန်ပြောရမယ့်တာဝန်ရှိသူဖြစ်တယ်လို့ဦးကျော်စံသာပြောခဲ့တဲ့စကားတွေကိုအပြည့်အဝထောက်ခံပါတယ်။ဦးကျင်မောင်တန်းနဲ့ဦးဝင်းဖေတို့ရဲ့ဆွေးနွေးခန်းကိုနားထောင်ရင်းပိုးပြီးထောက်ခံမိတာကတော့မီဒီယာသတင်းသမားသတင်းကြေညာပေးနေသူတွေဟာကျမတို့ပြည်သူတွေအတွက်အားကိုးနေရသူတွေပါ။ဒီအတွက်ကျေးဇူးတင်တာအမှန်ပါ။နံညီမဖော်ပြစေချင်တာကတော့လက်ရှိအခြေအနေကခက်ခဲနေလို့ပ
ါဟုတ်ကဲ့ပါစာရင်းနေကြနာမည်လဲပြောနေကြသွားရှင်ရေးလာတာပါဒီတစ်ခေါက်တော့ထူးထူးခြားခြားပဲဒီရက်ပိုင်းနဲ့သူရေးလာတဲ့စာလေးတွေမှာတော့နာမည်မဖော်ပြပါနဲ့လို့ရေးလာတာတွေ့ရလို့စိတ်မကောင်းဖြစ်ရပါတယ်ဘာလို့လဲဆိုရင်နာမည်နဲ့ရေးနေကြသွားရှင်နေတော့မှနာမည်မပြောပါနဲ့ဆိုရဲစိုးရင်ထိတ်လန့်မှုခံစားရတယ်ဆိုတာကျွန်တော်တို့စာရင်းမှာပို့ပြီးတွေ့လာရပါတယ်နော်American သတင်းတောက်ကိုလွတ်ပေးတာလူသားချင်းစာနာလို့လွတ်ပေးတယ်လို့စစ်ကောင်စီကပြောသွားလို့တခြားသူတွေကပါလူသားချင်းစာနာပေးပါအောင်လို့ဒီတော်ရရှင်ပန်ချားသွားပါလေ View ကိုရေးလာတဲ့တော်ရရှင်တွေရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်ရဲ့စာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်။သူ့ရဲ့ထင်မြင်ယူဆချက်တစ်ခုကို VOE ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်။သူ့ရဲ့ပထမတစ်ခေါက်စာကိုလည်းပြီးခဲ့တဲ့ဒီမတ်နေ့ကကျွန်မဖော်ပြပေးသွားပူပါရရှင်။ဒီသောရရှင်ကသောရရှင်နေဒီကျမမြန်မာပြည်ကပေးစာများအစီအစဉ်ကိုအမြဲတမ်းနားထောင်မယ်ဆိုရင်တော့မှတ်မိမယ်ထင်ပါတယ်။တိတ်ပြောလည်းမကြသေးဘူးဆိုတော့သူကအရင်တော့ရင်တင်းရဲ့လက်ရှိ CDM တယောက်ဖြစ်ပါတယ်ဆိုပြီးတော့ရေးလာတာပါ။အ အရင်တစ်ပတ်ကပြေးပိုးတဲ့စာကိုဖတ်ပြပေးလို့ကျေးဇူးတင်ပါတယ်ဗျာတဲ့အခုတစ်ခေါက်စာမှာတော့ရွေးကောက်ပွဲတစ်နှစ်ပြည့်လို့ကိုယုံကြည်ရာကိုမဲပေးခဲ့ကြတဲ့ဒီမိုကရေစီနိုင်ငံသားနဲ့ဝန်ထမ်းဘဝကိုမြင့်တင်နိုင်မဲ့ NLD အစိုးရကိုပြတ်သားစွာမဲပေးခဲ့တဲ့ရင်ထင်းရဲ့လက်ရှိ CDM ရဲ့ခံစားချက်လေးကိုထပ်ပြီးဝေမျှခြင်းပါတယ်ဆိုပြီးအစာချီလာပါတယ
်ကျွန်တော်လိုပဲယုံကြည်ရာကိုလွတ်လပ်စွာပါတီစုံကိုမဲပေးကြတဲ့ဝန်ထမ်းတွေဒုနဲ့ဒေးပါပဲဗျာတက်ပြင်ကနေမဲပေးခွင့်ရတော့လွတ်လပ်စွာနဲ့မဲပေးခဲ့ကြတယ်လေအဲ့ဒီမှာလိုင်းပေါ်မှာတန်ရင်တစ်ခုဆိုရင်တန်ရင်တစ်ရင်လုံး NLD ကိုမဲပေးခဲ့ကြတာတွေတင်တာရှယ်တာတွေလည်းဘလူကိုပြန်နေလို့ပါဗျာကိုတိုင်းနေလဲကိုယုံကြည်ရာပါတီကအနိုင်ရမယ်လို့အပြည့်အဝမျှော်လင့်ထားတဲ့အတိုင်းပဲအပြတ်အသတ်ကိုအနိုင်ယူတော့ပျော်လို့မဆုံးပြုံးလို့မဝသေးခင်မှာပဲမဲရလတ်ကိုလက်ခံမှာပါဆိုပြီးပလင်ယူရာကနေပြည်သူတွေကိုကပ္ပလမ်းဘေးကိုခွဲဆွဲမဲ့ကိန်းကြောက်တဲတွန်းချတာရက်ဆက်ပါပဲအမေသာရှိနေရင်ပြည်သူတွေဒီလောက်အသက်ရှူကြမှာမဟုတ်ဘူးတဲ့အခုတော့လမ်းပေါ်မှာပြည်သူတွေကိုပြစ်ခတ်ဖမ်းဆီးနေတာမြင်လို့မှကောင်းကြသေးရဲ့လားဗျာဘေပါတီကိုမဲပေးခဲ့ပေးခဲ့အခုတော့ခွေးကပလင်ထိုင်တော့လမ်းပေါ်ထက်ရောတောတွေထဲတောင်တွေထဲပါမကျန်းရောက်နေရတဲ့ပြည်သူများနဲ့ရဲဘော်များဤသူလက်ကမ်းကြိုလျက်အချိန်မနှောင်းခင်ပြည်သူရင်ဝင်ခိုးဝင်မှာတော့တငယ်ချင်းတို့ရေဒီချိန်မှာခက်ခဲရင်လဲခဏပါကြည်သာရင်အားလုံးအကျိုးတူခံစားရမှာမို့အယိုးကိုက်ပြီးအမီးနဲ့မနေပဲလူသားဆန်စွာရုံထွက်ကြပါတော့
ကျေးဇူးပါ VOE တဲ့စာချေသွားလို့တောင်းပန်ပါတယ်ညှော်နေရှာမဲ့အမေးစီပြန်ရမယ်နေကိုရည်တွေ့ရင်လည်းရှင်တန်ခွင့်အတွက်ဖျားသခင်စီဆုတောင်းရင် VOE ဝိုင်းတော်သားတွေအားလုံးလည်းအေးချမ်းသာရဘေးကင်းပါစေလို့ဆုတောင်းပေးပါတယ်အကောင့်လေးကိုတော့ထုံးစံတိုင်းလှုပ်ဝက်ပေးထားပါနော်တဲ့ဒါတော့စိတ်ချပါနော်ရေးလာတဲ့သောရရှင်တွေတချို့ကလည်းတခြားနာမည်တခုခုသုံးပြီးရေးလာတာရှိသလိုတချို့ကကြတော့လုံးဝနာမည်မဖော်ပြပါနဲ့ဆိုပြီးတော့ရေးလာကြတာလေးအများကြီးပို့ပြီးများလာကြတာပါကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ app number က VOA Bamis ဖြစ်ပါတယ်။ internet ဆာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင
မဧတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုကတော့သတင်းတွေတဲ့ကသုတအပတ်ဆင်ခန္ဓာကိုထုတ်လွှင့်ပေးပါမယ်မွေးရနိုင်ငံကိုစွန့်ခွာပြီးနိုင်ငံရဲ့ခြားကိုရွှေ့ပြောင်းနေထိုင်ချသူတွေအကြောင်းဒီသတင်းပတ်မှာမညွညွလွင်ပြောပြပေးပါမယ်ရှင
်ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ချသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်
မိမိမွေရဲ့ဇာတိနိုင်ငံတွေကိုဆွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေကြီးရာမျက်နှာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်။သူတေသနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ယောဂဘေးကြီးမကြရောက်မီအချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရဆွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282သန်းနီးပါးရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140သန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်အောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်။ကမ္ဘာလူဦးရေရဲ့ 3.5% ခန့်လုံးဟာမိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့အစည်းကပြောပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက်ကိုယ်စံနာအရာရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အာရမရွှေ့ပြောင်းခံစားရတဲ့ဒုက္ခတွေတွေလည်းပါဝင်ပါတယ်။အလုပ်အကိုင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုပ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအလုံးရဲ့သုံးပုံနှစ်ပုံရှိပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေကသုံးပုံတစ်ပုံရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကမိန်းကလေးတွေဖြစ်ကြပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြတဲ့အထက်မှာကလေးငယ်တွေက30ပန်းလောက်ပါဝင်ပါတယ်။အလုံးလုံးကိုင်းနိုင်တဲ့အရွယ်ကြီးဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး84ရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်းမိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြက်ပြဲတခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခန့်မှန်းကြီး၄သန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ်။စီးပွားရေးပိုပြီးကောင်းမွန်ဖို့အလုပ်အကိုင်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုယ်မွေးဖွားရာနိုင်ငံကနေတခြားပိုပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စီးရင်စရာတွေအရတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်စီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်အောင်စုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48သန်းကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ၊ Sorry Arabia, UK, UAE, ပြင်သစ်၊ဂျာမနီ၊ Australia,စပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါရဲ့ရှင
်။သတင်းတွေကတုဒ္ဒပတ်စင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ပြပါမယ်။ Israel မှာအပင်တွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမေသာအတုတွေကို 3D printer နဲ့ထုတ်လုပ်နေပြီးဥရောပဈေးကွက်ကိုတင်ပို့ရောင်းချဖို့ပြင်ဆင်နေပါတယ်။ပြင်သစ်စွန်စားသူတို့ကလည်းအမြင့်ပေ13,000ချော်မှာမိဘုံပြန်ရဲ့ဘောလုံးထိပ်ပေါ်မတ်တရက်ပြီးကပ္ပစံချိန်ချိုးလိုက်ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင
်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာပေရုညဉ့်မှန်းမှုဆူဆူဝါးဝါးဖြစ်ပေါ်နေတဲ့အတွက်ဒါဝန်ရင်ဆိုင်ဖို့လေးတန့်စင်တဲ့စက်တွေအပင်တွေအယောင်တွက်နေပါတယ်။ယူတီလီမျိုးတော်ဟာကမ္ဘာအငင်းညံဆုံမျိုးတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတော့နှစ်စဉ်ဆောင်းရာသီဝန်တိုင်းမှာအပူချိန်ရော့ကျပြီးလူသေးဆုံးနိုင်တဲ့မိခိုးနဲ့မြူပေါင်းဆက်ထားတဲ့ smoke လို့ခေါ်တဲ့မိခိုးမြူညံ့ညံတာကိုရင်ဆိုင်ရလေရှိပါတယ်။တချို့တွေကတော့လေတန့်စင်မှုအတွက် snake plant လို့ခေါ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနေကြပြီးတော့အဲ့ဒီအပင်တွေဟာအခန်းတွင်းမှာလည်းစိုက်ထားလို့ရပါတယ်။လေတို့ညံ့ညံမှုကိုနောက်ထပ်ရင်ဆိုင်ရတဲ့နည်းလမ်းတစ်ခုကတော့လေတန့်စင်တဲ့ဆက်တွေအသုံးပြုနေတာပါ။
ဒီဝါလီနေ့ပြည်ရဲ့နောက်နှစ်ရက်လောက်အထိလေတန့်စင်ဆက်တွေရောင်းကောင်းခဲ့ပြီးအခုအခါမှာနည်းနည်းပဲကျန်တော့တယ်လို့ဆက်ပစ္စည်းတွေကိုရောင်းချသူတွေကပြောပါတယ်ရှင
်ဒီဇရေးဆောင်ဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Redefine Meat Company ဟာအပင်တွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမဲသားအတုတွေကိုဥရောပဈေးကွက်ကိုတင်ပို့ရောင်းချဖို့ပြင်ဆင်နေပါတယ်ဒီအသားအတုတွေကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့အစ္စရေးနိုင်ငံအပြင်ဂျာမနီ၊နယ်သာလန်နဲ့ဗြိတိန်နိုင်ငံတွေကိုပါတင်ပို့ရောင်းချမှာပါဒီအသားအတုတွေမှာပဲပီးဇက်နဲ့တခြားပဲတွေရောပြီးရလာတဲ့အသားဓာတ်အနီအောင်ထွက်စေဖို့ B root တို့အပြင်အာဟာရဖြစ်စေမဲ့တဆေးနဲ့အုံးစီတွေပါဝင်ပါတယ်အသားအတုဈေးကွက်မှာပြိုင်ဆိုင်သူတွေကများပြားပြီးတော့2029ခုနှစ်ကျရင်တော့ကမ္ဘာအသားဈေးကွက်ရဲ့100ရာခိုင်နှုန်းဒေါ်လာဘီလီယံ140အထိရှိလာနိုင်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကမော်တော်ဆိုင်ကယ်စတန့်စီးသူထွန်ခေးကစားအမြင့်ပေ958ပေကျောက်အစွန်းပေါ်ကနေဆိုင်ကယ်နဲ့ခုံပြီးအရှိကိုနှစ်ပတ်ကျွန်းထုတ်ပြခဲ့ပါတယ်။အဲဒီနောက်အောက်ဖက်ကိုဆိုင်ကယ်ရောလူပါလေးလေးဖွင့်ပြီးဆင်းခဲ့ပါတယ်။ပြင်သစ်နိုင်ငံတောင်ပေါ်အပန်းဖြေစခန်းမျိုးတစ်ခုဖြစ်တဲ့ Avorius မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လမ်းစမ်းပေါင်းတဲ့ဆိုင်ကယ်နဲ့လေးလေးခုံပြတာဟာကမ္ဘာပထမအဦးဆုံးစတန့်တစ်ခုလည်းဖြစ်ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ဖေးကစား X Games လို့ခေါ်တဲ့စွန့်စွန့်စားစားရှင်တန်ရတဲ့အားကစားမှာရွှေတစ်စိတ်၅စုငွေတစ်စိတ်၂ခုနဲ့ကြေးစိတ်တစ်ခုရရှိထားပါရဲ့ရှင
်ပြင်သစ်စွန့်စားသူနောက်ထပ်တဦးကလည်းအမြင့်ပေ13,000ကျော်မှပြန်နေတဲ့မီးဘုံပြန်ရဲ့ဘောလုံးထိပ်ပေါ်မှာမတ်တက်ရက်ပြပြီးကမ္ဘာဆန်ချိန်ချိုးလိုက်နိုင်ပါတယ်ရေမီအူဗွားဟာအခုလိုလောက်ရက်ကိုရှားပါယောဂတစ်မျိုးဖြစ်တဲ့အာယုံကျော်ကြွက်သားယောဂတစ်မျိုးအတွက်သူ့ဒေသနာနဲ့မူဝါဒပြောင်းလဲဖို့ဖုန်းကခေါ်ဆိုရတဲ့ပရဟိတရံပုံငွေရှာဖို့အတွက်လုပ်ပြခဲ့တာပါမိဘုံမြန်ဘောလုံးကိုအမြင့်မီတာ3638မီတာကိုတက်ဖို့မှန်းထားခဲ့တာဖြစ်ပြီးတော့အဲ့ဒီနံပါတ်ဟာအလှငွေလှူဒန်းလို့သူတွေဖုန်းခေါ်ဆိုရမယ်ဖုန်းနံပါတ်၄လုံးလည်းဖြစ်ပါတယ်သူလိုက်ပါစီးနေတဲ့မိဘုံမြန်ကိုတော့သူ့အဖေဖြစ်သူကမောင်းနှင်ခဲ့တာပါခင်ဗျာ
ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်တေဆုံးမှုတွေနဲ့အတူသတင်းပတ်အတောကြောင်မတိမငိမ်ဖြစ်နေရကနေတနင်္ဂနွေနေ့မှာတော့ဆူဒန်စစ်တပ်ကသူတို့ဖြုတ်ချထားတဲ့စစ်မှုသိပ္ပံပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့အရက်သားအစိုးရအဖွဲ့ကိုဥဆောင်ဖို့ဝန်ကြီးချုပ်အဗ်ဒူလာဟမ်တက်ကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်။တူနီရှားနိုင်ငံမှာပြည်သူတွေလိုလားမျှော်လင့်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါက်လာစေရေးအတွက်တူနီရှားသမ္မတကနေပြုပြင်ပြောင်းလဲလုပ်မယ့်ကိစ္စကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအကျိုးဆိုးထောက်ခံကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တူနီရှားမှာသမ္မတခါယက်ဆိုင်အာဏာယူခဲ့ပြီးတော့လေးလနီးပါးအကြာမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ပျောက်ဆုံးနေတဲ့နာမည်ကျော်တရုတ်တင်းနစ်အားကစားမယ်ဖန်ရွှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာတနင်္ဂနွေနေ့ကပြန်ပြီးတွေ့လာရတယ်လို့သူမဟာအန်ဒီယကင်းင်းနဲ့ချမ်းချမ်းမာမာရှိနေတယ်လို့အိုလံပစ်အဖွဲ့တာဝန်ခံသူကပြောပါတယ်သူကိုပြုတ်ဒုဝန်ကြီးချုပ်ဟောင်းကလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မနေတုံးပြီးလိန်ဆက်ဆံခဲ့တယ်လို့နိုဗ ెంబ ာ2ရက်ဖန်ကဆိုရှယ်မီဒီယာမှာရေးသားခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပျောက်သွားတာကြောင့်နိုင်ငံတကာကစိုးရိမ်ပြီးပြုတ်အာဏာပိုင်တွေကိုသူ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်ကမ်းခြေဆောင်တားဆီးမှုကြောင့်ပြန်လာခဲ့တဲ့ဖိလစ်ပိုင်စစ်တပ်ပစ္စည်းဖြစ်တင်ပေးအဖွဲ့ကိုဒီသတင်းပတ်ထဲတောင်းတုပ်ပင်လယ်ပြင်တဲ့ကိုပြန်ပြီးတော့လှုပ်ဖို့ညွှန်ကြားထားတယ်လို့ဖိလစ်ပိုင်ကာကွယ်ဝန်ကြီးကပြောပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရေးမှူးကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့တိုနီဘိုလော့ခ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.